ကဘာကျော်ဧရတ်တောင်ကိုတက်ခဲ့ပြူရဲလူငယ်တဦးပါဝင်တဲ့မြန်မာတောင်တပ်သမား၃ဟာကချင်ပြည်နယ်မှာရှိတဲ့မြန်မာနိုင်ငံရဲ့အမြင့်ဆုံးခါကာဘိုရာစီတောင်ထိပ်ကိုအရောက်တင်နိုင်ဖို့ပြင်ပြည်နယ်မှာတရင်နှစ်ပတ်ကြာလေ့ကျင့်ခဲ့ပါတယ်။လွန်ခဲ့တဲ့အနှစ်20ကျော်ကဂျပန်လူမျိုးတဦးနဲ့မြန်မာနိုင်ငံသားတဦးပါတဲ့အဖွဲ့ကတချိန်တာအောင်မြင်စွာတက်နိုင်ခဲ့တဲ့ခါကာဘိုရာစီတောင်ကိုတီလူငယ်တွေတက်ဖို့ဘလို့မျှော်လင့်ချက်ရှိနေပါသလဲ။ဘလို့လက်ရှိမှုတွေလုပ်နေပါသလဲဆိုတာကို AFP သတင်းမော့အခြေခံပြီးတော့ကိုညာဝင်းအောင်ကပြောပြထားပါတယ်။
မြန်မာနိုင်ငံရဲ့မြောက်ဘက်အစွန်ဖျားကချင်ပြည်နယ်ထဲမှာရှိတဲ့ခါကာဘိုရာစီတောင်ကတော့အရှိတောင်အာရှမှာအမြင့်ဆုံးတောင်ဖြစ်ပြီးမြန်မာအိန္ဒိယတရုတ်သုံးနိုင်ငံနေဆက်မှာတည်ရှိနေတာပါ။1996ခုနှစ်စက်တင်ဘာလတုန်းကဂျပန်လူမျိုးတာကာရှိအိုဇာကီနဲ့ကချင်တိုင်းဒေသတူတို့အဖွဲ့ဟာခါကာဘိုရာစီတောင်ထိပ်ကိုအောင်မြင်စွာတက်နိုင်ခဲ့ပါလေ။အဲ့ဒီတစ်ချိန်ကလွဲလို့အခုချိန်ထိဘယ်သူမှမတက်နိုင်သေးပါဘူး။အချွန်အတက်တွေနဲ့မဆောက်တဲ့ခါကာဘိုရာစီတောင်ကိုအခြားတောင်တက်သမားတွေတက်ဖို့ကြိုးစားခဲ့ပေမဲ့တောင်ထိပ်ရောက်တဲ့ဒီမအောင်မြင်ခဲ့ကြတာများပါလေ။2016မေလတုန်းကအီဗရက်တောင်ကိုအောင်မြင်စွာတက်နိုင်ခဲ့တဲ့ကိုပြည်ပြူအောင်ဟာအခုတော့အခြားမြန်မာတောင်တက်သမားနှစ်ဦးနဲ့အတူအမြင့်ပေပေါင်း19295ပေရှိတဲ့ခါကာဘိုရာစီတောင်ထိပ်ကိုအောင်မြင်စွာတက်နိုင်ဖို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းပြည်ပြည်နယ်တွေကကြောက်တောင်တွေမှာတွားရောက်လေ့ကျင့်ခဲ့ပါလေ။ခါကာဘိုရာစီတောင်ထိပ်ကိုတက်ဖို့ကြိုးစားမဲ့သူ3ဦးထဲမှာကိုပြည်ဖြူအောင်ကိုအောင်ခိုင်နဲ့ကိုဇော်စင်ခိုင်တို့ပါဝင်ပါလေ။ကိုဇော်စင်ခိုင်ကသူ့ခံယူချက်ကိုပြောပြပါလေ
။ Two dog are risk in that. There's a risk we won't come back alive, but we're doing what we can.
ကျွန်တော်တို့အသက်ရှင်ပြီးတော့ပြန်လာနိုင်ပါမလားဆိုတဲ့အထိအနေနဲ့များပါလေ။ဒါပေမဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာအကူအစလုံးကျွန်တော်တို့ပြင်ဆင်ထားပြီးတော့တောင်ထိပ်ကိုရောက်တဲ့အထိကြိုးစားပြီးတော့တက်မှာပါ
။မြန်မာတောင်ထဲသမားလူငယ်3ဦးဟာခါကာဘိုရာစီတောင်ကိုတက်ဖို့လွန်ခဲ့တဲ့တစ်နှစ်ကလေးကပြင်ဆင်လာခဲ့တာဖြစ်ပြီးညီပေါ်နိုင်ငံကိုတွားရောက်လေ့ကျင့်မှုတွေလုပ်ခဲ့ပါတယ်။ခါကာဘိုရာစီဟာအီဝရက်တောင်လိုမဟုတ်ပဲပိုမတ်ဆောက်တယ်ဆိုပေမဲ့အီဝရက်တောင်ကိုအောင်မြင်စွာတက်ခဲ့မှုတွေကိုပြေဖြိုးအောင်ကတော့သူတို့အနေနဲ့အောင်မြင်စွာတက်နိုင်ပြီမဲလို့ယုံကြည်နေသူပ
ါ။
Even if you're 70 years old, you can get to the top of Everest.
ကိုမပတ်ဆံရှိရင်တခြားတောင်တက်လမ်းပြတွေရဲ့အကူအညီနဲ့ကမ္ဘာအမြင့်ဆုံးအေဝရက်တောင်ထိပ်ကိုရောက်အောင်တက်နိုင်ကြတာပဲလေ။ဒီနည်းနဲ့အသက်80ကျော်အရွယ်တောင်အေဝရက်တောင်ကိုတက်နိုင်ခဲ့ပါလေ
။သူတို့သုံးဦးဟာအောက်ဆီဂျင်နည်းနည်းပဲရတဲ့အချိန်မျိုးမှာအသက်ရှင်နေနိုင်အောင်လို့လေ့ကျင့်မှုတွေလုပ်ကြပါလေ။လက်တွေ့မှာခါကာဝိုရာစီတောင်ထိပ်ကိုရောက်သွားကြမယ်ဆိုရင်ဒီတောင်ဟာအရှိတောင်အာရှမှာအမြင့်ဆုံးလားဆိုတာကို GPS စနစ်သုံးပြီးကိုယ်တိုင်အတည်ပြုနိုင်မှာဖြစ်တယ်လို့ဆိုပါတယ်။96တုန်းကဂျပန်မြန်မာပူးတွဲတက်ခဲ့ပေမဲ့ဒီတစ်ခါခါကာဘိုရာစီကိုတက်မဲ့သူတွေအားလုံးဟာမြန်မာနိုင်ငံသားတွေကြီးပဲဖြစ်တယ်လို့ကိုစော်စင်ခိုင်ကပြောပါတယ်
။ဟိုကျွန်တော်တို့နိုင်ငံသားတွေမှာလည်းအဆန်းအသာရှိ We want to show that Myanmar people can do this. We plan to plant the nation's flag.
ကျွန်တော်တို့မြန်မာနိုင်ငံသားတွေမှာလည်းအဆန်းအသာရှိတယ်ဆိုတာကိုပြကြပါတယ်။ခါကာဘိုရာစီတောင်ထိပ်မှာကျွန်တော်တို့နိုင်ငံရဲ့အလံကိုတွားပြီးတော့စိုက်တူကြပါတယ
်။2014ဩဂုတ်လတုန်းကမြန်မာတောင်တက်သမားကိုအောင်မြင့်မြတ်နဲ့ကိုဝင်းရမင်းသူတို့အဖွဲ့ဟာခါကာဘိုရာစီတောင်ထိပ်ကိုတက်ဖို့ကြိုးစားရင်းရာသီဥတုဆိုးဝါးတာကြောင့်နောက်တန်းစကန့်နဲ့ရေဒီယိုစကားပြောဆက်အဆက်အသွယ်ပြတ်သွားပြီးကယ်ဆယ်ရေးအဖွဲ့တွေဆေးလွတ်ရှာဖွေခဲ့ပေမဲ့အခုချိန်ထိပြန်ရှာမတွေ့တော့ပါဘူးသူတို့ကိုကယ်ဆယ်ဖို့သွားတဲ့ဟယ်လီကော်ပတာကလည်းကျက်ကြပြီးလေယာဉ်မှူးတဦးတည်ဆုံးခဲ့ရပါတယ်ခါကာဘိုရာစီဆိုတာကကချင်မျိုးနယ်စုတစ်ခုဖြစ်တဲ့ရဝမ်လူမျိုးတွေရဲ့ဘာသာစကားဖြစ်ပြီးအတိတ်ကတော့အတန်ထွက်တဲ့တောင်လို့ဆိုလိုတာပါနီးနေဖုံးလွှမ်းနေလေရှိတဲ့ဒီတောင်ဟာဟိမဝန္တာတောင်တန်းကြီးနဲ့ဆက်နွယ်နေတဲ့ဆိုပေမဲ့တောင်တန်းတွေပတ်လည်သွေတန်းဝိုင်းနေတာမျိုးမဟုတ်ပဲမတ်စောက်ပြီးအထီးကျန်စွာရှိနေတဲ့တောင်လေးဖြစ်ပါလေခင်ဗျာ
။ကိုညာဝင်းအောင်တင်ပြသွားတော့ပါရှင်။